မြန်မာနဲ့ EU ဥရောပသမဂ္ဂနိုင်ငံတွေကြားမှာနှစ်ဖက်ဆက်ဆံရေးတိုးတက်ကောင်းမွန်လာတာနဲ့အမျှယင်းနှီးမြှုပ်နှံမှုအခွင့်အလမ်းကောင်းတွေအတွက်ဆွေးနွေးဆောင်ရွက်လာကြပါတယ်လက်ရှိအဖြစ်ကိုပဲဒီ EU ဥရောပသမဂ္ဂတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးတော့မြန်မာဆိုရတာဝန်ရှိသူတွေနဲ့ရောနောက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပါတွေ့ဆုံညှိနှိုင်းနေကြပါတယ်အပြည့်အစုံကိုတော့မမေဆန်နီကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်နိုင်ငံရေးနဲ့စီးပွားရေးနဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU နဲ့မြန်မာတာဝန်ရှိအကြီးအကဲတွေဒီသတင်းမှအတွင်ရန်ကုန်မြို့မှာလုပ်ငန်းအဖွဲ့အစည်းဆွေးနွေးပွဲကျင်းပခဲ့ရမှာနှစ်ဖက်ဆက်ဆံရေးပုံမူတိုးတက်ကောင်းမွန်လာခဲ့ပါတယ်ဒီစည်းဝေးကိုEU ရဲ့နိုင်ငံခြားရေးရာမူဝါဒအကြီးအကဲ Catherine Ashton ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူမြန်မာသမ္မတရုံးဝန်ကြီးဦးစိုးသိန်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်တခြားစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေတက်ရောက်ခဲ့တာဖြစ်ပါတယ
် We come here together to celebrate the changes that have taken place.
ကျမတို့အခုလိုမျိုးမြန်မာနိုင်ငံကိုလာရောက်တာဟာအချိန်တိုအတွင်းမှာဖြစ်ပေါ်ခဲ့တဲ့ပြောင်းလဲမှုတွေကိုအတိအမှတ်ပြုပြီးတော့ကြိုးဆိုတဲ့အနေနဲ့လာရောက်တာဖြစ်သလို EU နဲ့မြန်မာပြည်သူလူထုရဲ့မျှော်မှန်းချက်တွေကိုအတိအမှတ်ပြုဖို့အတွက်လည်းဖြစ်ပါတယ
် EU ရဲ့နိုင်ငံခြားရေးရာမူဝါဒအကြီးအကဲ Catherine Ashton ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံဟာ2009ခုနှစ်မှာ EU ရဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေခံခဲ့ရတာဖြစ်ပေမဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေစတင်ခဲ့တဲ့2012ခုကစပြီးတော့လက်နက်ကလွဲလို့ကြံတဲ့ပိတ်ဆို့အရေးယူမှုတွေကိုဖျက်သိမ်းပေးခဲ့ပါတယ်။အခုပြုလုပ်တဲ့အစည်းအဝေးဟာမြန်မာနိုင်ငံအတွင်းယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဆောင်ရွက်ဖို့အခွင့်အရေးတစ်ခုဖြစ်စေမှာဖြစ်တယ်လို့အရက်ဖတ်အဖွဲ့အစည်းတွေနဲ့လွှတ်တော်အမတ်တွေကြားပူးပေါင်းဆောင်ရွက်ဖို့လည်းအခွင့်အရေးတစ်ခုဖြစ်တယ်လို့ဥရောပပါလမန်ဒီဥက္ကဋ္ဌ Isabel Durong ကပြောပါတယ
် So I think that the cooperation is at the different levels and we have to do together so I hope that this task
ကျွန်မထင်ပြောရရင်တော့ပူးပေါင်းဆောင်ရွက်မှုဆိုတာအဆင့်အမျိုးမျိုးရှိတဲ့အတွက်ကျွန်မတို့တွေအတူလက်တွဲပြီးတော့ဆောင်ရွက်ရပါမယ်ဒီလုပ်ငန်းအဖွဲ့အစည်းအဝေးဟာ EU နဲ့မြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုအသစ်တစ်ခုဖြစ်လာမယ်လို့မျှော်လင့်ပါတယ်
မြန်မာနိုင်ငံဟာဥရောပနိုင်ငံတွေနဲ့စီးပွားရေးအရပူးပေါင်းဆောင်ရွက်မှုတွေမှာအတားအဆီးတချို့တော့ရှိနေသေးဖြစ်ပါတယ်။ဥရောပနိုင်ငံတွင်းကလက်ကင်ဖုန်းတွေဟာဆိုရင်လဲမြန်မာနိုင်ငံမှာခေါ်ယူသုံးစွဲလို့မရသေးပါဘူး။ဥရောပစီးပွားရေးလုပ်ငန်းကြီးတွေအတွက်စီးပွားရေးတိုးတက်ဆနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာမျက်စိကျစရာဖြစ်နေပါတယ်။ဒါပေမဲ့ကြာစင်းနေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေပြန်လည်နလန်းထူလာဖို့အတွက်မြန်မာနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံမယ်ဆိုရင်တော့လက်တွေ့ကျရဲလို့မဆိုနိုင်သေးပါဘူး။ဒါအပြင်မြန်မာနိုင်ငံဟာ2015ရွေးကောက်ပွဲကိုဥတည်နေတဲ့အတွက်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစိန်ခေါ်မှုတွေကိုလည်းသတိပြုမိဖို့လိုအပ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဆွေးနွေးပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့ပါတယ
်
သူအနေနဲ့မြန်မာနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံမှုမလုပ်ဖို့ပြောတာမဟုတ်ပါဘူးယင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံမယ်ဆိုရင်ဥပဒေရှုထောင့်နိုင်ငံရေးရှုထောင့်အဖက်ဖက်ကတုံးသက်လေ့လာပြီးမှတာဝန်သိယင်းနှီးမြှုပ်နှံမှုမျိုးလုပ်ဖို့အားပေးကြပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပါတယ်။သမရဦးသိန်းစိန်လက်ထက်နိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေဖြစ်ပေါ်နေတဲ့အတွက်လက်ရှိအရတားအစိုးရအပေါ်လူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံရဲ့ပူးတဲ့သဘောတူစာချုပ်ကိုဒီကနေ့တောက်ကြနေပြီးတော့မှလက်မှတ်ရေးထိုးမှာဖြစ်ပါတယ်ရှင်။